အဆက်အသွယ်ပြန့်နေတဲ့ခါကာပိုရာစီတောင်တက်အဖွဲ့ဝင်2ယောက်ကိုရှာဖွေခဲ့ဆဲဖို့အတွက်နာမိုးမြို့နယ်အုပ်ချုပ်ရေးမှူးကမြေပြင်ကနေရှာဖွေရေးအတွက်အဖွဲ့3ဘွဲ့ခွဲပြီးတော့ဆင်းလွတ်လိုက်ပြီလို့ပြောပါတယ်။လော်လော့ဆယ်ဝင်ဟင်ကနေရှာဖွေမဲ့အဖွဲ့တွေကတော့ပူတာအိုမှာအခြေပြုကွတ်ကွဲဆောင်ရွက်နေတာပါ။အဆက်အသွယ်ပြန့်နေတဲ့တောင်တက်အဖွဲ့ဝင်တွေရှာဖွေနေတဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်ကုမိုးစော်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ဩဂုတ်လ31ရက်နေ့ကနေအဆက်အသွယ်ပြတ်သွားခဲ့တဲ့ခါကာဘိုရာစီတောင်တက်အဖွဲ့ဝင်2ယောက်ကိုတက္ကသိုလ်ခြေလျင်နဲ့တောင်တက်အသင်းတဘာဝခေါ်တံဖောင်ဒေးရှင်းနဲ့ True Foundation ကဝေဟင်ကနေရဟယင်နဲ့ရှာဖွေဖို့ပြင်ဆင်နေချိန်မှာမြမပြည်မြောက်ဖျားအစိုးမှတည်ရှိတဲ့နောင်မိုးမြို့နယ်ကအုပ်ချုပ်ရေးအဖွဲ့ကတော့မြေပြင်ကနေကုညီရှာဖွေရေးလုပ်ငန်းတွေကိုစတင်နေပြီဖြစ်ပါတယ်လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုနောင်မိုးမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်နိုင်ဦးကအခုလိုပြောပါတယ်
အော်ကျွန်တော်တို့နှစ်ပိုင်းတော့ရှိတယ်ခင်ဗျာဟိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့ကျွန်တော်တို့အုပ်ချုပ်ရေးရတော့ဒီလက်ကျင်းနေတဲ့ကျွန်တော်တို့တားငယ်ဌာနကတောကောင်းနေတယ်ကျွန်တော်သုံးဖွဲ့ဖွဲ့ပြီးတော့ဒီကျွန်တော်တို့ပန်းတင်နေအဲဒီဒုံနဲ့ကြီးရကြမှာရှိတယ်ဒီအုပ်ချုပ်ရေးမှုတွေရှိတယ်ခင်ဗျာကျွန်တော်တို့ကလည်းတပ်ဖွဲ့တွေကတော့မြေပြင်ကနေပြီးတော့သုံးဖွဲ့မနေ့က7နာရီကကျွန်တော်တို့ဆွတ်လိုက်ပါပြီလောရကြီးဝိုင်းကူညီရအောင်ပေါ့ဒုံနဲ့လွတ်လိုက်တယ်ခင်ဗျာအဲ့ဒါမြေပြင်ကတော့တဲ့ဖွဲ့ပါဒီပေါ်ကနေပြီးတော့ဝင်ရဆောင်မဲ့ဖွဲ့ရတော့ကျွန်တော်တို့ရဟင်းလည်းပေါ့ရဟင်းအလုံးပူတာအောင်မှအခြေပြုထားတယ်ခင်ဗ
ျမြေပြင်ကတွားရောက်နေတဲ့အဖွဲ့တွေဟာခခဘူရာစီတောင်တက်ခီအစကျေးရွာဖြစ်တဲ့တဟွန်တန်းကျေးရွာကိုရောက်ဖို့အနည်းဆုံး9ရက်လောက်ခြေချင်းလျှောက်ရမှာဖြစ်ပါတယ်ဝေဟင်ကရဟယင်နဲ့ရှာဖွေဖို့အတွက်တက္ကသိုလ်ခြေလျင်နဲ့တောင်တက်အသင်းတဘာဝခေါ်တံဖောင်ဒေးရှင်းဥက္ကဋ္ဌဦးမျိုးတန်းနဲ့ခြေလျင်နဲ့တောင်တက်အသင်းချုပ်နဲ့ထူးဖောင်ဒေးရှင်းရဲ့နာယကဦးတေစားတို့ဟာမနေ့ကပူတာအိုမြို့ကိုရောက်ရှိနေပြီးအာနာပိုင်အဖွဲ့စည်းရီနဲ့ဆွေးနွေးဆောင်ရွက်နေတယ်လို့တက္ကသိုလ်ခြေလျင်နဲ့တောင်တက်အသင်းတဘာဝခေါ်တံဖောင်ဒေးရှင်းကအမှုဆောင်တဦးဖြစ်တဲ့ဦးထွန်းလှအောင်ကပြောပါတယ
်အချင်းတွေကဟိုလက်ရှိပူတာအိုမှာပဲလိုက်ပြီးတော့လေသူတို့စီစဉ်ဆောင်ရွက်နေတယ်ပဲကျွန်တော်ကျွေးထိုင်ပြီးတော့သူတို့တော့လုံနေပါတယ်။ဥတော်မျိုးကလေဒေသခံအနာပိုင်းနဲ့တပ်ဖွဲ့စည်းနဲ့ကျွန်တော်လက်ရှိကျွန်တော်အသင်းရဥက္ကဋ္ဌနဲ့လက်ရှိထူးဖောင်ဒေးရှင်းရဥက္ကဋ္ဌပေါ့နော်။အဲဒီသုံးဖွဲ့ဆိုင်သူတို့စီးဝေးပြီးတော့ဥတော်မှာအခြေချပြီးတော့ခုလောတဲ့သူတို့ဒီကေစီရေးအတွက်စီစဉ်နေတာကိုပြောတော့ပါဗျာ။ဟိုလိုတဲ့ပစ္စည်းတွေလည်းသူတို့ဒီနေ့လေရင်နဲ့ထပ်ဟိုဥတော်ကိုပယ်နေပါတယ်ဗျာ
။ပူတာအိုမျိုးကိုရောက်ရှိနေတဲ့တက္ကသိုလ်ခြေလျင်နဲ့တောင်းတဲ့အသင်းတဘာဝခေါ်တံဖောင်ဒေးရှင်းဥက္ကဋ္ဌဦးမျိုးတန့်ကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒေသခံတွေကတော့ပူတာအိုလေရင်ကွင်းမှာဒီနေ့နေကင်းပိုင်းကရဟယင်နှစ်စင်းရက်ထလာကိုတွေ့ရတယ်လို့ပြောပါတယ်။နေကင်းပိုင်းအထိမိုးရွာပြီးရာသီဥတုမကောင်းကြောင်းလည်းပြောပါတယ်။အခြားပူတာအိုဒေသခံတယောက်ကတော့ညနေ3နာရီပတ်ဝန်းကျင်လောက်မှာရဟယင်ဒစင်းတက်သွားပြီးတနားရီလောက်အကြာမှာပြန်လာတာကိုတွေ့ရတယ်လို့ပြောပါတယ်
။အာအကြီးဒစင်းနဲ့သူခုနလေးပါတပတ်တပတ်ပပီရောမှာစစ်တပ်တွေကလာနာပြီးသူတို့ကကျွန်တော်အခုပဲအခု Gamma Sebilia ကြီးသူတို့ပြန်ရောက်ပြန်လာတာဟိုအဲ့ဒီရေတောင်ဘက်ကိုတပတ်သွားတယ်ဘယ်လောက်ထိသွားနိုင်လဲဘယ်လောက်ထိမသွားနိုင်ဘူးဟုတ်လားကျွန်တော်တို့မသိရပါဘူးခင်ဗျာဒီကိစ္စ
True Foundation ကရဟယင်နှစ်စင်းနဲ့ရှာဖွေကယ်ဆယ်ဖို့ပြင်ဆင်ထားကြောင်းနဲ့ဥတီစားကခါကာဘိုရာစီတောင်းတဲ့ခီးမှာအနည်းဆုံးမျိုးဖြစ်တဲ့ပန်နန်းတင်မျိုးကနေရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုကုတ်ကဲသွားဖို့ပြင်ဆင်ထားကြောင်းသတင်းထုတ်ပြန်ထားပါတယ်။တောင်းတဲ့အဖွဲ့ဝင်2ဦးဟာဩဂုတ်လ31ရက်နေ့ကခါကာဘိုရာစီတောင်းထိပ်ကိုရောက်ရှိကြောင်းကျိုးမဲ့ဆက်သွယ်ရေးစစ်ကနေတဆင့်သတင်းပေးပို့ပြီးတဲ့နောက်အဆက်အသွယ်ပြတ်တောက်ခဲ့တာဖြစ်ပါတယ်။အခြေဆိုင်စခန်းမှာကြန့်ရှိနေတဲ့တောင်တက်အဖွဲ့ဝင်6ဦးကတော့ဒီလ9ရက်နေ့ကတဟွန်တန်းရွာကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။ဒီကနေ့ဆိုရင်အဖွဲ့ဝင်2ဦးနဲ့အဆက်အသွယ်ပြတ်တောက်နေတာဟာ17ရက်ရှိပြီးဖြစ်ပါတယ်။2012ခုနှစ်ကတော့ဥတေစလိုက်ပါသွားတဲ့ရဟတ်ရင်ဟာပူတာအိုခရိုင်တွင်းကရေခဲတောင်ပေါ်အစဉ်ရေခဲပြင်မှာကျွန်းကျခဲ့စဉ်ကထိုင်းနိုင်ငံကပုဂ္ဂလိကကုမ္ပဏီကနေရဟတ်ရင်ငှားရမ်းပြီးတွားရောက်ကယ်တင်ခဲ့ရဘူးပါတယ်။ဒါကတော့မြန်မာပြည်မှာရှိတဲ့ရဟတ်ရင်ဟာပေ15,000ကျော်အမြင့်ကိုမပြန့်တန်းနိုင်တာကြောင့်ဖြစ်ပါတယ်